This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီသောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးထိုးစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်။ဒီကနေ့2025ခုနှစ်ဩဂုတ်လ18ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီရီသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။ Radio NUG သောတာရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်ဩဂုတ်လ18ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ဖားကန့်ဒေသကမိုင်းတောင်နဲ့မမုံကန်ကစစ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေပြန်လည်သိမ်းပိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကမိုင်းတောင်နဲ့မမုံကိုင်းမှာရှိတဲ့စစ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ KIA သတင်းပြန်ကြားရေးဌာနကဖော်ပြပါတယ်။စစ်ကောင်စီနဲ့ SNA တပ်တွေတက်ဆွဲနေတဲ့မိုင်းတောင်နဲ့မမုံကိုင်းကတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကဩဂုတ်လ16ရက်နေ့မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာအဲ့ဒီနေ့မနက်3နာရီခွဲကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမနက်7:20မှာသိမ်းပိုက်ရရှိခဲ့တာလို့မြေပြင်စစ်ရေးသတင်းရင်းမြစ်တွေရဲ့ပြောကြားချက်ကိုကိုးကားပြီး KIA သတင်းပြန်ကြားရေးဌာနကအသိပေးထားပါတယ်။အခုသိမ်းပိုက်ရရှိတဲ့နေရာဟာ KIA တပ်မဟာကူအမှတ် 26 တပ်ရင်းနဲ့ပူးပေါင်းတပ်တွေဇူလိုင်လတုန်းကစုခွာခဲ့ရတဲ့နေရာလို့သိရပါတယ်ခင်ဗျာ။ဆလဘီမိုးဟုံမြို့ရှိပိုင်းကိုစစ်တပ်ကဘုံးထတ်ကျတာကြောင့်ကလေးငယ်တူနဲ့ရဲသား2ဦးသေဆုံးရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တောင်းတမရော DNL ကသိမ့်ပိုက်ထားတဲ့မန္တလေးတိုင်းကမိုးကုန်းမြို့နယ်ကိုအချမ်းမတ်စစ်တပ်ကဒီကနေ့မနက်ပိုင်းမှာလေကြောင်းကနေဘုံးထတ်ကျတာကြောင့်ကလေးငယ်တူနဲ့ရဲသား2ဦးသေဆုံးခဲ့ရတယ်လို့ DNL ကပြောပါတယ်။ဒီကနေ့မနက်9နာရီဝန်းကျင်မှာစစ်တပ်ကမိုးကုန်းမြို့ရှေ့ပိုင်းမြို့မရဲစခန်းနဲ့ထွေအုံရုံအနီးကိုလေကြောင်းကနေပေါင်250ဘုံ3လုံးလာကျဲသွားတာလို့ဆိုပါတယ်။အချမ်းမတ်စစ်တပ်ရဲ့ဘုံးကျဲတက်ကတ်မှုကြောင့်ကလေးငယ်တူနဲ့မျိုးသား2ဦးသေဆုံးခဲ့ပြီးအိမ်3လုံးနဲ့လေးတဲ့အဆောင်1လုံးဘုံးစားထိမှန်ပျက်စီးခဲ့တယ်လို့အသိပေးထားပါတယ်။စစ်တပ်ကကျဲချခဲ့တဲ့ဘုံတွေဟာမိုးကုတ်ရှေ့ပိုင်းမှာရှိတဲ့ဆေးရုံကြီးနောက်ဘက်မှာတလုံးပထမငမောက်တဲခိုကန်းရှေ့တလုံးနဲ့အစိုးရဘန်ရှေ့မှာတလုံးကြောက်ရောက်ပေါက်ွဲခဲ့တာလို့ဒေသနေပြည်သူတွေကပြောပါလေ။ဩဂုတ်လ15ရက်နေ့ကပဲမိုးကုတ်မြို့ရှေ့ပိုင်းကိုအကြမ်းဖက်စစ်တပ်ကဂျက်ဖိုင်တာနဲ့ပြည်သူလူထုရှိတဲ့နေရာကိုလာရောက်ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ22ဦးသေဆုံးခဲ့ရပြီး9ဦးတန်ရရှိကအိမ်15လုံးပျက်စီးခဲ့ပါသေးတယ်။အချမ်းမစစ်တပ်ဟာအခုလအတွင်းလေကြောင်းကနေမိုးကုတ်မြို့ကို3ကြိမ်၊ကြောင်မဲမြို့နယ်မှာ2ကြိမ်၊သီဘောမြို့ကို2ကြိမ်ဘုံးကျဲခဲ့တာကြောင့်ကလေး3ဦး၊ယဟန်2ပါးအမျိုးသမီး18ဦးနဲ့မျိုးသား16ဦးသေဆုံးခဲ့ရပြီးယဟန်2ပါးအမျိုးသမီး9ဦးနဲ့အမျိုးသား19ဦးဒဏ်ရာရခဲ့ကအိမ်42လုံးအဆောက်အုံ2လုံးစာသင်ကျောင်း1ကျောင်းကားလေးစီးစိုက်ကဲ3စီးပျက်စီးခဲ့ရတယ်လို့ TNL မှတ်တမ်းတွေရသိရပါတယ်ခင်ဗျာအခုတခါစကိုင်းမုံရွာလမ်းပေါ်ကင်းဘုံဘုဘထွက်လာတဲ့စစ်သားတွေကိုတိုက်ခိုက်မှုမှာစစ်သား3ဦးသေဆုံးပြီးသေနှစ်သုံးလက်သိန်းစီးရရှိတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းမြို့မှုမြို့နယ်စကိုင်းမုံရွာလမ်းမပေါ်ကင်းဘုံဘုဘထွက်လာတဲ့စစ်သားတွေကိုတိုက်ခိုက်ခဲ့ရမှာစစ်သား3ဦးသေဆုံးပြီးသေနှစ်သုံးလက်သိန်းစီးရရှိခဲ့တယ်လို့ဒေသတွင်းတော်လှန်ရေးတပ်တွေကပြောပါတယ်။မြို့မှုမြို့နယ်အပိုင်းတွေကစကိုင်းမုံရွာလမ်းမပေါ်မှာရှိတဲ့စစ်တပ်အထိုင်ကေစခန်းတစ်ခုကနေကင်းဘုံဘုဘထွက်လာတဲ့စစ်သားတွေကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေကဩဂုတ်လ14ရက်နေ့မနက်9:40ချိန်မှာပြစ်ခတ်တိုက်ခတ်ခဲ့တာလို့ဆိုပါရယ်ဒီတိုက်ခတ်မှုမှာနှစ်ယောက်ကပွဲချင်းပြီးသေဆုံးသွားတာဖြစ်ပြီးတယောက်ကတော့သူ့စကန်ဘတ်ထွက်ပြေးသွားချိန်မှာလဲကျသေဆုံးသွားတာလို့သိရပါရယ်ကင်းဘုံဘုဘထွက်လာတဲ့စစ်သားတွေကိုစကိုင်းခိုင်စစ်ဌာနကုတ်ကဲမှုရဲ့ကုတ်ကဲမှုနဲ့ TGR တပ်ဖွဲ့11 Brother တပ်ဖွဲ့ရင်းနှီးကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Black Eagle တပ်ဖွဲ့ Black Brothers တပ်ဖွဲ့ ဟီးရိုးတပ်ဖွဲ့နဲ့ဒီမိုပြောင်ကြားတပ်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေအထိခိုက်မရှိခဲ့ဘူးလို့လည်းသိရပါပါတယ်ခင်ဗျာ။ခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တနင်္လာနေ့ကနေဒဏ်ရာရစစ်သားတွေတဲလာတဲ့စစ်ကားနှစ်စီးကိုမိုင်းဆွဲတိုက်ခိုက်မှုမှာကားတစ်စီးပျက်စီးသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တနင်္လာနေ့မျိုးကနေမြင်းမျိုးဘက်ကိုဒဏ်ရာရစစ်သားတွေတဲလာတဲ့စစ်ကားနှစ်စီးကိုပောက်ကဖရဲဘော်တွေမိုင်းဆွဲပြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာကားတစ်စီးပျက်စီးသွားတယ်လို့ဒေသနာမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ပါတယ်။တိန်ခုံးနဲ့တမုတ်ချုံရွာတိုက်ပွဲမှာဒဏ်ရာရသွားတဲ့စစ်သားတွေကိုတင်လာတဲ့စစ်ကားနှစ်စီးကိုဩဂုတ်လ12ရက်နေ့ညကကန်းတူရွာနီးမှာတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်ကားတစ်စီးဟာဆက်မောင်းလို့မရတော့အောင်ပျက်စီးသွားတဲ့အတွက်အခြားတစ်စီးနဲ့ဇပွဲမှာအခြေစိုက်တဲ့ခမရ956တပ်ရင်းကိုဆွဲခေါ်သွားတဲ့အတွက်စေအုပ်စုဘက်ကထိခိုက်မှုတွေရှိနိုင်တယ်လို့ဒေသနာမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ကျမຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါရှင်2025ခုနှစ်ဩဂုတ်လ19ရက်နေ့ Radio NUG ရဲ့ညပိုင်းပြည်ရင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့မန္တလေးဥပ္ပဒေါမှရှိတဲ့မြို့သားဆောင်ကိုဒရုန်းနဲ့ပုံကျဲချမှုကြောင့်နိုင်ငံအချင်းသားတွေပါဝင်သေဆုံးသူ22ဦးထိရှိလာတယ်ဆိုတဲ့သတင်းဖြစ်ပါတယ်မလေးအိုးဘိုတောင်မှရှိတဲ့မြို့သားဆောင်ကိုဒရော့ဘုံနဲ့ပုံကျဲချမှုကြောင့်နိုင်ငံအကျဉ်းသားတွေပါဝင်သေဆုံးသူ22ဦးအထိရှိတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ဩဂုတ်လ19ရက်မှာထပ်ပြီးထုတ်ပြန်လာပါတယ်။ဩဂုတ်လ10ရက်နေ့မနက်10:00အချိန်မှာမလေးအိုးဘိုအကျဉ်းတော်မှရှိတဲ့မြို့သားဆောင်မှာဒရော့ဘုံနှလုံးကျရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။ဆိုပါဖြစ်စဉ်ကြောင့်နိုင်ငံအကျဉ်းသား19ဦးနဲ့အခြားအကျဉ်းသား4ဦးစုစုပေါင်း22ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအနည်းဆုံး10ဦးထိရှိခဲ့တာကိုမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက်ကစုံစမ်းတည်ပြနိုင်ခဲ့တယ်လို့လည်းသိပေးထားပါဗါဒ်အနာသိန်းစစ်တပ်ကထိန်းချုပ်ထားတဲ့အကျဉ်းတော်ဖြစ်တဲ့အတွက်ဒရော့ဘုံကျဲချခဲ့တဲ့အဖွဲ့ကိုသိရှိနိုင်ဖို့အခက်အခဲတွေရှိနေတာကြောင့်တည်ပြနိုင်အောင်ဆက်လက်စူးစမ်းဆောင်ရွက်နေစေဖြစ်တဲ့အတွက်ထူးခြားမှုရှိရင်ဆက်လက်ထုတ်ပြန်သွားမယ်လို့ဆိုပါတယ် PPNM အနေနဲ့အကျဉ်းတော်တွင်ကနိုင်ငံအကျဉ်းသားတွေလူခွင့်ရေးချိုးဖောက်ခံရမှုတွေကိုဖော်ထုတ်ခြင်းမှတ်တမ်းထားရှိခြင်းကျူးလွန်သူတွေကိုအေးအေးယူတာတွေလုပ်နိုင်ဖို့ဆောင်ရွက်နေတယ်လို့သိရပါဗျ။သိဆုံးခဲ့တဲ့နိုင်ငံအကျဉ်းသားတွေစင်းကိုဒီကနေ့မှထုတ်ပြန်ရတာဟာ PPNN အဖွဲ့ဝင်တွေကိုယ်တိုင်တရားစစ်စစ်အတည်ပြုပြီးမှထုတ်ပြန်ရတဲ့အကြောင်းလဲထပ်ပြီးအတည်ပြုထားပါဗျ။ဒရော့ဘုံကျဲချမှုကြောင့်သိဆုံးခဲ့ရတဲ့နိုင်ငံအကျဉ်းသားတွေရဲ့အချက်လက်တွေကိုအတည်ပြုနိုင်ခဲ့ပြီဖြစ်ပေမဲ့ခြားမှုတွေနဲ့ဖန်စီခံထားရတဲ့အကျဉ်းသား၄ဦးရဲ့အချက်လက်တွေကိုစုံစမ်းနေစေလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNN ကထုတ်ပြန်ထားပါဗျရှင်။ဆလပီမော်ချီဒေတာကပြည်သူစေယုံကိုစစ်တပ်ကပုံကျဲတာကြောင့်ရဲသားနှစ်ဦးတန်းရတဲ့တရင်ကိုတင်ပြပေးပါမယ်။ KNP ဖားဆောင်မြို့နယ်ကမော်ချီဒေတာမှာရှိတဲ့ပြည်သူစေယုံကိုစစ်တပ်ကပုံကျဲတိုက်ခိုက်တာကြောင့်စေယုံပြက်စီးပြီးရဲသားနှစ်ဦးတန်းရရသွားတယ်လို့ဒေတာရင်းတရင်မြစ်တွေကပြောပါရယ်။မော်ချီဒေတာလူခါလူကြေးရွာမှာရှိတဲ့ပြည်သူစေယုံကိုစစ်တပ်ကဒီကနေ့ဩဂုတ်လ19ရက်မနက်8နာရီဝန်းကျင်မှာပုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်။ဂျမစစ်တပ်ရဲ့ပုံကျဲတိုက်ခတ်မှုကြောင့်ရဲသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးစေယုံကတော့လုံးဝပျက်စီးသွားတယ်လို့ကင်းနီပြည်ချာကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရမှုနှင့်ဥပညာကတီးပြုတ်ထားပါတယ်။ဒီကြောင့်တိုက်ခတ်ခံရမှုကြောင့်စေယုံမှရှိတဲ့မြို့သမီးဆောင်မိဖွားဆောင်နဲ့လူနာဆောင်အဆောက်အုံတွေပျက်စီးသွားတယ်လို့သိရပါတယ်။ဂျမစစ်တပ်ဟာဇူလိုင်လ14ရက်နဲ့15ရက်နေ့တုန်းကလည်းမော်ချီဒေသကိုဒီကြောင့်ကနေတိုက်ခတ်ခဲ့တဲ့အတွက်ရဲသား6ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့စေရီသတင်းမှတ်တမ်းတွေရသိရပါတယ်။ကီနီပြည်နယ်မှာခုနှစ်တွင်စစ်တပ်ရဲ့လေကြောင်းတိုက်ခတ်မှုကြောင့်ရဲသားပြည်သူ33ဦးသေဆုံးခဲ့ရပြီး94ဦးဒဏ်ရာရခဲ့တယ်လို့ကီနီပြည်ချာကာလအုပ်ချုပ်ရေးကောင်စီ IEC ကထုတ်ပြန်ထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့စီဆိုင်မြို့နယ်ကနောင်ထော်ကယန်းရွာကိုစစ်တပ်လောက်ခံ BNO ပြည်သူစစ်ဖွဲ့မီးရှို့ဖျက်ဆီးတဲ့သတင်းဖြစ်ပါတယ်။ချမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကနောင်ထော်ကျေးရွာကိုစစ်ကြောင်းထုတ်ဝင်ရောက်လာတဲ့စစ်တပ်လောက်ခံခရိုနီနေဝင်းထွန်းဦးဆောင်နဲ့ PNO ပြည်သူစစ်တွေကမီးရှို့ဖျက်ဆီးခဲ့တယ်လို့ပိုးမျိုးသားလူမျိုးရေးတပ်မတော် PNL ကဒီနေ့ဩဂုတ်လ19ရက်မှာထုတ်ပြန်လာပါတယ်။စစ်တပ်လောက်ခံခရိုနီနေဝင်းထွန်းဦးဆောင်နဲ့ PNO ပြည်သူစစ်တွေကမီးရှို့ဖျက်ဆီးနေတဲ့ရွာဟာနောင်ထော်ရဲမိုင်းကျေးရွာကိုမီးရှို့ခဲ့တဲ့ရုပ်သံမှတ်တမ်းလို့ဆိုပါတယ်။ PNO ပြည်သူစစ်တွေမီးရှို့ခဲ့ပြီးနောက်မီးလောင်နေတဲ့သက်သေဗီဒီယိုဖိုင်ကို PNL ကင်းနောက်တပ်ဖွဲ့ကဒရုန်းနဲ့သက်သေရယူနိုင်ခဲ့တာလို့အသိပေးထားပါတယ်။ ဒီရုပ်သံမှတ်တမ်းမှာခရိုနီနေဝင်းထူဦးဆောင်တဲ့စစ်တပ်လောက်ခံပြန်လို့ပြည်သူစစ်ကမေးရှုခဲ့တာကြောင့်ကျေးရွာမိလောင်နေတာကိုတွေ့ရမှာဖြစ်တယ်လို့ပိုးမျိုးသားလူမျိုးရေးတပ်မတော် PNL ကထုတ်ပြန်ထားပါတယ်စစ်တပ်နဲ့စစ်တပ်လောက်ခံ PNO ပြည်သူစစ်တွေပါတဲ့ပူပေါင်းဖွဲ့အောက်ကလ5ရက်ကလေးကအင်အားအလုံးရင်းနဲ့စီစာမြို့နယ်တဲကိုစစ်ကြောင်းထုတ်လာတဲ့အတွက် PNL ကတပတ်ကျော်ကြာကုကံဆင်နွှဲခဲ့ရမှာစေုပ်စုဘက်ကတရားချက်သေးဆုံးခဲ့ပြီးအထိနာသွားတာကြောင့်အောက်ကလ9ရက်နေ့မှာဂျမတ်စေုပ်စုဟာနောင်ထော်ကျေးရွာကြီးမှာရှိတဲ့ကယံမရက်ကွက်နဲ့နောင်ထော်ကလားလန်းကျေးရွာကိုမိရှုခဲ့တဲ့အတွက်အိမ်24လုံးထပ်မံမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင
် Video NUG မှဆက်လက်တင်လွှင့်ပေးနေပါတယ်ရှင်ခုဆက်လက်ပြီးတော်လင်းကြပြခန္ဓာကိုထုတ်လွှင့်ပေးပါအောင်မယ်ခိုင်မာကျော်စိုးရေးသားထားတဲ့ခြေတော်ကလေးမင်းနေတယ်လို့အမည်ရတဲ့ကြပြလေးကိုတော့ရွေးဦးမိုးကခန်းစားရွတ်ဖတ်ပေးထားပါတယ်ရှင်
ခြေတော့ကလေးမင်းနေတယ်အဲ့ဒီလူကြီးညာတယ်သမီးတို့ကိုကြောင်းတက်ပါလို့ပြောပြီးကြောင်းသွားချင်တဲ့သမီးခြေတော်လေးကိုရဲရဲဆက်ဆက်ဖြတ်ယူသွားတယ်အဲ့ဒီလူကြီးညာတယ်အဲ့ဒီလူကြီးညာတယ်ထမင်းလျှော့စားထမင်းလျှော့စားနဲ့သမီးမေမေထမင်းလျှော့စားလဲသမီးအနာကမေမေကိုခေါ်ထုတ်သွားတယ်အဲ့ဒီလူကြီးညာတယ်အဲ့ဒီလူကြီးညာတယ်ဖះရှိမှလက်အုပ်ချီပြီးသမီးတို့အိမ်ကိုမီးရှို့သွားတယ်အဲ့ဒီလူကြီးညာတယ်အဲ့ဒီလူကြီးညာတယ်ဒီမိုကရေစီလောက်တယ်ပြောပြီးဒီမိုကရေစီလောက်တဲ့ဥဥတော်တော်ကိုကိုမမတို့ကိုတနတ်ကြီးနဲ့ပြက်ပြက်တတ်တယ်အဲ့ဒီလူကြီးညာတယ်သမီးခြေတော်တွေနာတယ်နာနေတဲ့ခြေတော်လေးတစ်ဖက်ကခြေတော်လေးတစ်ဖက်ကိုရှာတယ်ခြေတော်လေးတစ်ဖက်ဘယ်ရောက်သွားလဲတဲ့နားတယ်နားတယ်နားတယ်အဲ့ဒီလူကြီးညားတယ်ခိုင်မာကျော်စော
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးစာစုကြီးမင်းသူဝင်ကွယ်လွန်ခြင်း22နှစ်အမတ်တရဆောင်းမားကိုမောင်တူးကတင်ဆက်ပေးပါအောင်မယ်ရှင
်စာစုကြီးမင်းသူဝင်ကွယ်လွန်ခြင်း22နှစ်ပြည့်မင်းသူဝင်စာမွန်နေရေးခဲ့စုတခင်အောင်မြင်ရေးကိုလာသူ့ရွယ်နေဝင်နီးပင်မဲ့ပြည်တခွင်တာစီရေးမျှော်လို့အရေးတော်ဝင်ကိုထမ်းကပါအာဂုံလှမ်းခဲ့စာစုတော်ကြီးဆရာကြီးမင်းသူဝင်ကွယ်လွန်တာ2004ခုနှစ်ဩဂုတ်လ15ရက်နေ့ကဖြစ်ပါတယ်ကွယ်လွန်ချိန်မှာအသက်65နှစ်ရှိပါပြီအခု2025ဩဂုတ်လ15ရက်မှာသူကွယ်လွန်ခဲ့တာ22နှစ်ရှိပြီပေါ့သူဟာရှစ်လေးလုံးရေးတော်ပုံကြီးကိုကြပြတဲ့ဘုတ်ရေးသားဂုံပြုခဲ့တယ်လူထုကောင်းဆောင်ဒေါ်ဆန်းစုကြည်အတွက်တမိုင်းဝင်မွေးနေ့ကြပြရည်ခဲ့သူရှစ်လေးလုံးရေတော်ဘုံကြီးကနေပေါက်ဖွာလာတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်တိုက်ပွဲဝင်ကြပြားတွေရေးပေးခဲ့သူပါဒါအပြင်သူဟာကြပြားတွေစာရီမှာလည်းအသက်73နှစ်အရွယ်ကစပြီးရေးခဲ့သူဖြစ်ပါတယ်မြန်မာပြည်အတွက်တန်ဖိုးရှိလာတဲ့ကြပြားစာအုပ်တွေလုံချင်းစာအုပ်တွေလည်းရေးသားခဲ့သူဖြစ်ပါတယ်မြမစာပေသမိုင်းအတွက်ကြီးမားတဲ့ကျေးဇူးရှင်ကြီးတဦးလည်းဖြစ်တာပါဒါပေမဲ့ဆရာကြီးမင်းသူဟာ1990ခုနှစ်အထွေထွေရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုယ်စားပြုပြီးကမာရွတ်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်အနိုင်လဲရရှိခဲ့သူဟာအနိုင်ရမယ့်အရေးအတွက် 23,345 86ရာခိုင်နှုန်းဖြစ်ပါတယ်စစ်တပ်ကဂရုမတီးပဲဖိအားပေးခဲ့တာကြောင့်အမှတ်အဖြစ်တော်ဝန်ထမ်းဆောင်ခွင့်မရခဲ့သူလည်းဖြစ်ပါတယ်ဒါပေမဲ့လည်းစစ်တပ်ရဲ့အမုန်းကိုတော့ခံခဲ့ရပါတယ်ဟိုးတစ်ချိန်ကလည်းဆရာကြီးမင်းသူဝင်ဟာရန်ကုန်တက္ကသိုလ်မှာလက်ထောက်ကတိကတူဖြစ်စဉ်ကကျောင်းသားဖြစ်တဲ့ဦးနေဝင်းကိုကျောင်းထုတ်ပစ်ခဲ့ပူပါတယ်ဒါကြောင့်လည်းပဲဦးနေဝင်းအာနာရှင်ဖြစ်လာချိန်မှာသူ့ကိုဖိအားတွေလည်းပေးခဲ့ပါတယ်စစ်ဆိုးရဖိအားတွေပေးတာကြောင့်ယူကောက်ပွဲမှာအနိုင်ရပြီး၈နှစ်အကြာမှာမင်းသူဝင်ပါတီဝင်ကနေနှုတ်ထွက်ခဲ့ပါတယ် 2004ခုနှစ်ဩဂုတ်လ15ရက်တနင်္ဂနွေနေ့ရန်ကုန်ကမာရွတ်တပြေးညိုနေမှာကွယ်လွန်ခဲ့ပါတယ်အခု22နှစ်ရှိပါပြီမွေးနေ့ဆုတောင်းပြည်သူအောင်ပန်းမြဲစင်မြန်းသည့်အောင်ဆန်းစုကြည်ရဲစာနီကိုမြန်ပြည်တလွားချစ်သူများကတို့အားတို့အင်တို့အရှင်ကိုမွေးသောနေ့မှာတို့သူငါသည်မြစ်တာကြည်လင်ရွှေရွှင်ပို့တောင်းမြို့အိုးဝေတင်စေဖို့မြတ်စုမွန်ကောင်းတောင်းကြစို့မင်းသူဝန်19ရက်6လ1990ဒီကဗျာရေးတာဟာဒေါအောင်ဆန်းစုကြည်ရဲ့45နှစ်မြောက်မွေးနေ့အတွက်ပါဆရာကြီးမင်းသူဝန်ဟာရှစ်လေးလုံးရေးတော်မူကြီးမှလည်းအစာငတ်ခံကျောင်းသားတွေစီသွားပြီးရှင်လေးလုံးဂုံပြုတ်ကဗျာတပုတ်ရေးခဲ့ပါသေးတယ်သူအသက်80ကျော်အရွယ်မှာရေးခဲ့တဲ့ကဗျာပေါ်ဦးနေဝင်းနဲ့ကျောင်းတော်ကရန်စာရောစေအုပ်စုကမကြိုက်တဲ့ဒေါအောင်ဆန်းစုကြည်ကဗျာတွေရေးသားမှုရောအောက်ပါရှင်လေးလုံးကဗျာရေးသားမှုရောပေါင်းလိုက်ရင်ဆရာနာရှင်ရဲ့အပြစ်ပေးဒဏ်ခံခဲ့ရသူပေါ့ဒါပေမဲ့ဆရာကြီးတင်မိုးတို့လိုကဗျာရေးမှုနဲ့ထောင်လေးနှစ်တော့မကြခဲ့ပါဘူးသူစာရီကိုတော့အပိတ်ခံခဲ့ရတဘောကမာယုတ်ပြည်လန်းဆောင်အစာငတ်ခံဆန္ဒပြသူများတို့ဇာနီနယ်ဝသမီးသားတို့အမိုးမရှိလွင်တိတိတွင်အမိမနီဖမနီနှင့်ရေစည်းထဲမှထိုင်နေပါသည်ဇာနီနယ်ဝသမီးသားတို့အစာမစာလွန်စွန့်စားကြအစာမစာလွန်စွန့်စားသည့်ဇာနီနယ်ဝသမီးသားတို့စေအားကိုမွေးမိုးအေးအေး၌မငေးမငိုက်မေးခိုက်တုံလျက်ပြုံးလိုက်ကြီးရွှင်နေသည်မြင်တော့ငါရင်ကွဲမြခံစားရလေမြမတတိတကိုးရှိဟုသိရသောအခါငါဝမ်းသာသည်ဇာနီနွယ်ဘွားသမီးသားတို့ကိုစိတ်နှပါအေးစေသားဟုတောင်းစုချွေလိုက်ရပါ၏ဗျာမင်းသူဝန်16ရက်9လ88မနေ့6နာရီထွန်းလင်းရိတ်တာဒေါန်ဆန်းစုကြည် NLD နဲ့ပြည်သူ့အတွက်ကဗျာရေးပြီးကူညီခဲ့သူ2019ခုနှစ်ကရန်ကုန်မှာကျင်းပတဲ့အမျိုးသားစာဆိုတော်ကြီးမင်းသူဝန်နှစ်130ပြည့်မွေးနေ့အထိမ်းအမှတ်ဟောပြောပွဲနဲ့သူတို့မြင်သောမင်းသူဝန်စာအုပ်မိတ်ဆွေပွဲအခမ်းအနားမှာဒေါန်အောင်ဆန်းစုကြည်ကဆရာကြီးမင်းသူဝန်ရဲ့အကြောင်းကိုအခုလိုပြောခဲ့တယ်ကဗျာဆရာကြီးမင်းသူဝန်ဟာနှစ်130ပြည့်မွေးနေ့မှာဆရာကြီးအကြောင်းကိုပြောခွင့်ရတဲ့အတွက်အမတန်မှဂုဏ်ယူပါတယ်။ဆရာကြီးဟာဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ယဉ်ကျေးမှုစားပေးလူမှုရေးနိုင်ငံရေးအဖက်ဖက်မှာပါဝင်ပြီးတော့ကျမတို့နိုင်ငံသူနိုင်ငံသားများစိတ်အားထက်သန်မှုအတွက်ကဗျာကနေတဆင့်ကူညီမဆပေးတဲ့ပုဂ္ဂိုလ်ကြီးတဦးဖြစ်ပါတယ်။ဆရာကြီးကိုကျမတို့ကနေပြီးတော့အထူးကျေးဇူးတင်တာကတော့ကျမတို့ရဲ့အမျိုးသားဒီမိုကရေစီဘွဲ့ချုပ်ကိုယ်စားလှယ်တယောက်အနေနဲ့1990ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ပေးခဲ့ခြင်းဖြစ်ပါတယ်တချို့ကဒါကိုဝေဖန်ကြတယ်စာပေသမားတယောက်ဟာနိုင်ငံရေးထဲမှာမပါရဘူးတဲ့အဲ့ဒါကိုကျမသဘောမတူပါဘူးစာပေသမားတွေလည်းပဲတခြားပြည်သူပြည်သားတွေနီးတူနိုင်ငံပေါ်မှာတာဝန်ရှိပါတယ်အဲ့ဒီတာဝန်သိစိတ်နဲ့ဆရာကြီးဟာကျမတို့ရဲ့အဖွဲ့အစည်းရဲ့အကျိုးစီးပွားအတွက်ပါဝင်ပြီးတော့လှုပ်ဆောင်ပေးခဲ့တာကိုကျမဂုဏ်ယူယုံနေမကဘူးအမတန်မှာလဲကျေးဇူးတင်နေနောက်ပြီးတော့ကျမတို့နိုင်ငံမှာရှိတဲ့စာပေသမားတွေအတွက်လဲစံနမူနာတစ်ခုလို့ကျမထင်ပါတယ်စာပေသမားတွေဟာတခြားနိုင်ငံသူနိုင်ငံသားတွေနဲ့မတူနိုင်ငံရေးကင်းရှင်းရမယ်ဆိုတာမဟုတ်ပါဘူးနိုင်ငံရေးဆိုတာနိုင်ငံတကာနိုင်ငံတော်ရဲ့အရေးဖြစ်လို့နိုင်ငံသူနိုင်ငံသားအားလုံးရဲ့အရေးလည်းဖြစ်ပါတယ်ဒါကတော့ဆရာကြီးမင်းသူဝန်အကြောင်းဒေါ်အောင်ဆန်းစုကြည်ပြောဆိုခဲ့တာပါ
Video Energy ရဲ့ Tolerate De Gita အစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။ Car and Bliss တို့ရဲ့ခွေးကြောက်မဲ့နှစ်လို့အမည်ရတဲ့ဒေသချင်းလေးကိုထုတ်လွှင့်ပေးပါမယ်ရှင်။
စိတ်ဓာတ်တွေပြောင်းနေဒီအချိန်မှာငါတို့ life ကမျိုးဟောကိုရှောင်းနေပြီးတော်တွင်းတဲ့ပုံတွေကိုခွေးတွေကကြောင်းနေပြီး Federal ဘာလဲကြီးတဲ့စောင့်နေပြီးကြောင်းနေဒီလွတ်လပ်မှုငါတို့ညှိတွေ့ဘဲအောင်ဟာဘာလဲဆိုတာငါတို့တီးပဲချစ်တဲ့ညီကိုကြာဆုံးသွားတာငါတို့တီးတယ်ရေဘော်တို့ငါတို့မှငါတို့ရှိတယ်ကြောင်ကြီးတွေမနှက်ခဲမှလာနေပြီငါတို့ရဲ့စိတ်ကစစ်ပွဲကြောင့်မာနေပြီအင်အားရှိမှတဲ့အဖွဲ့စည်းတွေပါနေပြီထုံပြီးကြီးလိုက်ငါတို့ဖတ်မတားနေသည်စွာနေသည်ခွေးတွေကိုမောက်ချခံတွေကိုဘလောက်ရဆိုတဲ့တရင်တွေကိုစောက်ချရေပေါ်စီကပြည်သူဖြစ်လို့ညာနေရစောက်ဘွားစောက်ဘွားပြမယ်စွာတိုင်းငါတို့ကြိုက်သူတွေဖိုက်သူတွေညီကိုတွေကောင်းပြီးငါတို့မျိုးငါတို့တိုက်ယူမယ်ခရီးမဝင်းနီးတဲ့စိုက်ထူမယ် Fight Together ခန္ဒီလိုစိတ်ဓာတ်နဲ့ရဲမိများဒေသနဲ့တရားတော်စစ်မှနိုင်မယ်လို့တွေးရတဲ့ငါတို့ရဲ့တက်တွေကိုဒီမှာပဲစေရတယ်အဲ့ဒါကြောင့်မင်းဘာလို့နေလဲမေးရမယ်ကြောက်ပြီးကွာကြည့်ရင်တော့မနာချင်းချင်းဂျီဝစီတွေနားတော်ပြီးသားရင်တွေးတမိုင်းကလူကလိုက်ကိုတာဝင်ပေးမင်းတို့နိုင်တဲ့ဖက်မှာပါဝင်ပေးငါချင်းလေးပိတ်ဆတ်နေရတက်များရဲ့နာမည်တွေတက်တူတူပြီးမှတ်ထားတယ်မင်းတို့တာဝန်ချိန်ပြီးတော့ဆက်သွားမယ်လူချင်းနဲ့ပန်းတိုင်းရောက်ပါပဲရက်နာမယ်လက်စားတဲ့ခွေးတွေအမောက်ကြုံခဲ့လေရင်လက်နဲ့ကြီးအပြောက်30တလုံးပေးမှကြပြီနောက်တလုံးပွဲစောက်ကြီးကိုစိုက်ပြီလားနောက်ဆုံးပွဲဖြစ်ပြည့်နေတဲ့တော်လည်ရည်ထဲမှာကြီးလိုက်လွဲတာရှောင်းတာနဲ့လူတွေလည်းရှိတယ်အရင်ခံစိတ်အားနဲ့ဘွားကနေသွားထဲပြပြီးစကားလွဲမှာဘသူတွေလည်းတည်တယ်မလွတ်လပ်တဲ့နိုင်ငံအတွင်းမှာပျော်ပျော်ကြီးလုံနေတဲ့ရှိုးဝဲတွေတကယ်တမ်းရွတ်လွတ်လပ်လားဒီမေးကိုဖြေဖို့ကိုစဉ်းစားစဉ်းစားရင်စဉ်းစားရင်အုံနောက်ပါချွတ်တက်သွားပြေးလွှားစတေးထားရဲပေါ့ဘီနာကကြားနေမှာတိုက်ပွဲတီးသွားခွေးတပ်ကိုမိုက်လီရဲမိုက်ယူရဲမိုက်ရိုင်းနေတရေတွေနဲ့တွေးတော့တိုက်ရဲသေးလားအသွေးအသားပေးထားတဲ့ပုံကိုယ်ရင်းမြင့်မြတ်စွာမွေးဖွားလာနိုင်မယ်တဲ့မိခင်ကငါတို့ရှင်ထဲမှာတင်ထားတဲ့တန်တိတ်တပြည့်ရွှတ်ဟာပြည့်ရွှတ်မင်းတို့ဘယ်ချိန်ဒီထိုင်နိုင်လဲကွာစနက်ပြည့်တဲ့ဂိမ်းတွေကြီးကဂိမ်းတိုင်းနဲ့မအော်တူပလေးတိုင်းဆွဲဘဘဘဘဘဘဘဘကြည့်ဒီပေါ်ရဲ့မြစ်တာကြောင့်စစ်ခွေးတွေရေးရိုင်စေတောက်ခံခဲ့နောက်ပြန်မလဲချုံနေမှာစုံးလီခွေးနဲ့လူနဲ့တိုက်တဲ့ပွဲမှာရှုံးနေရရှုံးနေပွဲဖြစ်တဲ့ရှုံးနေမင်းတို့ရှုံးနေတာလက်ခံဖတ်ပတဲ့ဆက်စားအနာရှိစောက်ဖို့ကိုဖြတ်က
ရေဘော်တို့မာရုသားမာရုတီရေရေဘော်တို့ရေဘော်တို့မာရုဘွားမာရုတီရေရေဘော်တို့ရေဘော်တို့ရေဘော်တို့မာရုဘွားမာရုရှိရေရေဘော်တို့ရေဘော်တို့ရေဘော်တို့မာရုဘွားမာရုရှိရေရေဘော်တို့ရေဘော်တို့ရေဘော်တို့ရေဘော်တို့ရေဘော်တို့ရေဘော်တို့
ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ဖြစ်ပါတယ်။ဝါဘာသာနဲ့တပတ်အတွင်းသတင်းများကိုရခေလာကတင်ပြပေးပါမယ်ရှင်။
အမမမ်စင်စကလာစငါပမတယမကင်ပိုင်ပွေကန်ကီအစမတိကရကောင်လိုက်စတန်တဘန်တွာခိုင်ကရဂျပန်အန်ယူဂျီတုကအမယာခီလာဟေကျူကျကနမ်ခရမ်တယူနိုင်ရွန်ပရိုက်ကနဆောဆောင်ပွန်ကွေကရတင်လာဟခွမ်တီကဒါကန်ကျပလကရစမတိချဆုံမန်ဒီမိုကရေစီဖက်ဒရယ်ဆောဆောင်ပွန်နေကွေစရယန်အီဒီယူပမချူချတ်ချော့ကိုင်မန်တာဒူဝါလာရှိလာပွန်ဒီတော်ရံရယာယူနာကရခိစတိုင်စတိုင်စငါယူညေနွန်ပန်းယော့ယော့တီစငါညက်စတိုင်ပွန်မူငွေအလျာနုံကနဲ့ကတညနုံပန်းအန်ချုပ်ကွမ်းကိုင်မန်တာဒူဝါလရှိလာပေါ့တဲ့အလူတိုင်းကြအာနေခန်မောကရုံးကတပ်တဲ့အီချုပ်ချတပ်လန်မန်ပူစုဆက်ကနဲ့ပမောရံရောင်းနိုင်ရုံပရိုက်ဆော့ဆန်းပွန်နေจูครีดิยูกันจอปลักรากูจือพียงกวยกระยักเรียงแมติงกอซอสังปุนตุเกิดเอติฮูปลักซนโซเอติเอจอติยูกะหมอหมอปะติงจือซนปตุเกิดเอกรองกราบหูเอพียงอังกวยกระออมแมติงกอซอสังปุนกวยกระตอรอมอีปลักรากันจอกระประยุกต์เจ้าติไม้กระศักดิ์ศรีเอซนสังปุนแลมอกระบหมอมปะจอท่านหมอสไตปุนมูกันแนหมอปกวยกระตมใต้ตายแม่เก่งอิตินอกิปุนติยุจุบจออินซนกอนยอมกิแกนเนพันอิอะลุจีอันมอปรับประสิทธิ์ติยามกอนนั้นกระปกแยมเอ็นปมอจุบจอในรุมปรากิแคนกิซนสังแนกวยกระหักพันติงลังสเปซนสังแนปุนซุมเอเมืองดิโมคราซีเฟเดรเอบ่าวตินักดิสรยังมอปะเต็งเจอซนเอนออายุนั้นสตังราจุจีแกนเนพันมอจุบจอตับแลนมันปวยสลาปะจุครีกิยูซนสังอังลีติมอပမတ်ချော့ကွေပန်ကလမ်ကီအန်ယူချုပ်စကိုင်းတင်ပဒူဆော့ကွတ်ဒူဝင်အာကတကရယော့ယော့တိစငိုင်းပူဇီယန် พันหมอกรองกรองกระเตบเตตีตับเลนมันปุยสุกซากันแน่นอกิวัยจูครีที่อยู่ปวยสลากระดับเมืองของอุยพันหมอปจูครีกิที่อยู่ปวยสลากันแน่ราแรงตะงาตายนมกรองกระตัดกินไม้อ้อมกระคอกระจอบเป็นอุบัติสมัยที่อยู่กระดับอุยนุ่มอินยามก่อนนั้นพันหมอกรองกระสมัยกิที่อยู่ปวยสลากันแน่ส่วนสังหมอกิปปุนปีกัสปวยสลาเอ็นนอกิโยกลอกะก่อนปุยหาไปหุ่นไม้ปล้องตะกระกุจิตติตะไหลอย่างหมอก่อนนั้นพันหมอปวยสลาเอ็นแก่นแน่พันหมอเมืองปลักปลายก็อังกุยกระยุ่มพร้อมกับยังนอกิตติตะไหลพันหมอปวยสลาปัจจุครีกิที่อยู่แก่นแน่นอกิหอยอยู่ราเร็งตังงานใจนวมปืนอุปติกุยกระละกระสุมกระเดะตมตายกีกระปอกแยมเองบุงกว้างกันจอดตีอังอากออังกุยกระคอกระจอพันหมอสอบสปรอมเมืองก็นอกอีกครั้งติดตีตีตลายส่วนกวนปีหาเป็นเมืองตะเตะพันหมอกระเดะเมืองเอ็นแก่นแน่กระสุกสักกระผิดกระหายแก่นแน่หมอคือกุยกระติงหลังติส่วนสังอังนักติเนติงหลังกระตตีเอ็นประมอเอกก็จอติดตับเตะกะปวยสลับประจุครีกิติยูจุดจบกุยปืนกลมอากระเดะเอ็นพันหมอประจุครีกิติยูแก่นแน่ก็ปกุยปืนกลมก็จอติดตีกะปืนกลมเอ็นตตีตะลายเนาะอ่ะเฮ้ยหรือใครอันพันหมอกระตับเตะติแลนมันสอบสปรอมปฏิกิโซซาอังกิละกุยกระเดะหลักระเมืองมันแก่นแน่นอกิโกสมัยดิจุจาติปองติยูหมายปกุยปืนกลมอากระเตะตะลายสตางด้วยจุดสื่อแก่แน่ปลักกระเมืองชมปลักแซกระดาตุอุปกรณ์จุดจ่อตะอ้างทีเอ็นเอ็นอีตะมหาราชกระดาแบ่งจากแม่ใหญ่ยังเป็นโบกันขี่จุดจ่อตับแดนมันปุยสุกสากหุยติปุยปลีไม้ละทาปุยนายจุดจ่อพีเอสเอ็นเอฟทีเอ็นเอ็นอีปลีกันหลายสตางกระดาคีสตัดสงายกาลุยปลักกอบหุยติปุยปลีไม้จะไฟจ้าพันหมอตีหุยติปุยปลีอังกรูนายกุยยามก่อนนั้นหุยติปุยปลีปกุยราเซียปลายรามูตติตะลายพันหมอจอบหุยติปุยอยู่นั้นเยอุดกวนปีหาปุหนกุยกะละรามูคือไคแอนกระดาคีสตัดการาสงายกระดาไฟนองชูเยยังเหมียวกงแสนขันขีไม้เยยังชูเข็นตาหุยติปุยปลีไม้ตรงตงาติมูติปุยปลีไม้นัตติตงเวติมูตติเอปนกวยกาตอพันหมอขี่ปะหวายลวนขี่สไตล์ปูนสงายกระดาเฟงคอมจอกแม่ปะหมอจุดจอตับแลนมันบุศึกษากันแน่หวยติปุ่ยปลีหมายจะไฟตายังราวปังปะกุยพันเสียตมูตติตะลายหมอคือเจ้าหวยกิติปุ่ยปลีอยู่นั้นจุดจอปูนลุยกะปูนกรามัดพันหมอเนี่ยจองเกลไลหมายเนี่ยไปสตาเนี่ยอุดก่อนปีหาเป็นหุ่นกุยกะละลุยมูพันหมอชื่อตะลามปูนดิกุยกะละเฮ้สตางปุ่นจุดจีกันแน่กระดาษเดือดเด็ดดึงสกายเป็นคอมช่วยปูกระดาษเป็นวันเล็ดเนยยังกับพันยังมอคือเจ้าตับแลนมันปุยสุกสักปุ่นดีกุยกระตุกให้เนยอ่านพันหมอตับแลนมันปุยสุกสักกี่แขนกี่หอยดีกุยงูกระดาษเนยยังอ่านอมปมอจุดจอก่อนปีหาไปหนปลาปุ่นที่ต่อกระเติมกระจวยส่วนกระเป็นลูกี่กระดาษคิสได้ตะเตยตะลายปุ่นดีกุยกระจองพันหมอกรองกระไปอยู่กิ้วกระดาษโปรแกรมเอ็นอังกุยกระเหมกันนำกับยางก่อนปีหาประหุ่นกระชักยานกระอุดกระกุยขออังกุยกับยางก่อนปีหาประหุ่นหมอกระผลัดประกรังส่วนกระอุดกระกุยก่อนปีหาประหุ่นยางหมอก่อนนัดปมอจุดจอปลักกระคางครอมตีปูปองตีอยู่กันจอกระเติมกระจ้อยกระดาษขี้อัลยาตะตีตะลายกระเป็นลูกกิ้งกรงใครอังอากุยกระขออังขอไม้กระเป็นสมัยกิติสังลูปอดปอกแขนขี้ก็ช็อกปอกกากิกูกระจรังตะตีพันหมอกระเตบเตะอควางสนก่อนปีหาไปหุ่นจะปรุงการกระดาษดีอุดกี่แก่แน่สนสังปุ่นอุดกี่ไม้ก่อนปีหาไปหุ่นคอมพรอมคอมพรีดีกระปะลูกก่อนปีหุ่นแข็งอ่ะก็สนสังปุ่นสมัยกิติต่อตมแน่ครอมดียุกันจอกระปุปองตะตีตะลายปนตะกวยกระจองเฮ้ยสตางเอ็นมอสตางประต่อจุดจอปุบิยุกันแข็งกระดาษจากพังแอนยูจีข้าวันแยกไปกรองลายสตางประกายแกไปกุยกระฟ้าพร้อมฟ้ารีไม้แกหมอกระพลัดประกรังสนไปตะตีตะลายแกสไตล์เต็งมอสนกุกะจอปุยเฮ้ย
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများက ဆူတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။